ဘိသာဘောင်းတော်ဘောင်းတို့ယခုချိန်ခါမှာသာတိသစ္စာတရားလုံးပြီးတရားများနာကြားကြရမှာဖြစ်ပါလေ။ယနေ့1366ခုနှစ်သရင်ကျော်နာပြည့်ကျော်၄ရက်နေ့ရှင်တော်ရှင်ကပါပန္နိတာဘုဟုဆရာတော်ဘုရားကြီးခန္ဓာဝန်ချသည့်ဒီမဘောဆရာတော်ဘုရားကြီးခန္ဓာဝန်ချသည့်အထိမ့်မှအားဖြင့်ပြေလောအပ်တဲ့34ချိန်ရောက်ဘောဂတရားသကံဘုရားကြီးကတိပရမသောနေ့မှာတာရှိနေမြို့မဂ္ဂဝိပန္နဘောဂဝိပန္နသုံးရာ38ရဲ့တရားဌာနဤရတာဓမ္မယုံကြီးမှာဆရာဝန်ရောက်အားထုတ်ကြတယ်သံဃာတော်များဒီနာရှင်မြတ်ရောက်ပြီးသောသေပုဂ္ဂိုလ်ပေါင်းတို့ဟာအာယုဏနိသာယနေ့ဤတိရာလူတန်းကြတယ်အလိုရှင်ပုဂ္ဂိုလ်များမှာဒါရှိလေးမြို့ဝါကောင်းရတယ်ဘဝင်းမြောင်တော်မြတ်မြတ်မိုးမိသားစုနဲ့ဘုဇာဝေအောင်တော်စံမြင့်ဤမိသားစုကဆက်ကလူတန်းကြတာဖြစ်ပါတယ်ဒါကြောင့်ယခုလောအယုံသတိစွာညနေရီလူလဲကြတဲ့လူရှင်ပုဂ္ဂိုလ်များနဲ့တကယ်ဝအားလုံးသောတရားနာပရိသတ်ပေါင်းတော်ကောင်းတို့အားဘုန်းကြီးများအနေနဲ့ညာပဲကျေးဇူးပြုရမယ်သစ္စာတရားလုံးပြီးတရားများကိုယနေ့ညကျေးဇူးပြုပေးမှဖြစ်ပါလေဒီလိုမြတ်စွာဘုရားနဲ့ရှင်ကရောမြတ်ကြီးလက်ထက်တော်ကာကလသောကဘုရားရှင်ကရောမြတ်ကြီးတောင်းပြီးဒီမုန်စင်းတွင်ကြောင်းတော်နဲ့သေသောတော်မူခဲ့တဲ့အခါမှာသောတိပြုတော်တွင်ကတရားလာရောက်နိုင်ယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့တွေသည်နာဂတရားနာဉာဏ်ကခန္ဓာစံ၍သောတာပတ္တိပိဉ္စံသရဂါမိပိဉ္စံသရဂါမိပိဉ္စံရဟတပိဉ္စံမြတ်သည်အတိရရှိသွားကြတယ်လို့ယခုလည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တွေသည်နာဂတရားနာဉာဏ်ကခန္ဓာစံ၍သောတာပန္နိပညာမြာယတ္တဉ္ဇဘာသိသကရာဂါမိပညာပြညာတ္တဉ္ဇဘာသိအနာဂါမိပညာမြာယတ္တဉ္ဇဘာသိအရဟတပညာမြာယတ္တဉ္ဇဘာသိတို့ဘုန်းကြီးများကမေတ္တာပို့မေတ္တာဘာဝနာပွားများရင်းတဲ့ဘုန်းကြီးများရဲ့ဓမ္မသဘေအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယခုလောတရားလာရောက်လာယူကြတဲ့တရားသာပရိသတ်အပေါင်းတော်ကောင်းတော်တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားဓမ္မတွေကိုနှင်းနှင်းချမ်းချမ်းချင်းညိုသရာတရားထက်သန်စွာဖြင့်လာရောက်လာယူကြခြင်းသည်မိမိတို့ရဲ့သံတမာရှိနေတဲ့ကိလေသာဆိုတဲ့အပူမီးကလေးတွေငြိမ့်သက်ရှင်လို့ကိလေသာဆိုတဲ့အပူမီးတွေရောရှင်လို့ကိလေသာကြောင့်ပေါ်ပေါက်လာတဲ့ဒုက္ခတရားတွေငြိမ့်ရှင်လို့ယခုလိုတရားဓမ္မများလာရောက်ပြီးတော့ဓာယူကြတဲ့ဓမ္မတွေဖြစ်ပါလေဒါကြောင့်ဘုန်းကြီးတို့ကလည်းပဲအားလုံးသောတရားလာရောက်ဓာယူကြတယ်တရားနာပရိသတ်ပေါင်းတော်ကောင်းတို့တွေကိုမြတ်စွာဘုရားသခင်ကရောမြတ်ကြီးဟောကြားတော်မူခဲ့သစ္စာဆိုတဲ့အမြတ်တရားတွေကိုဘုန်းကြီးများကရှင်းပြပေးရမှာပါနော်။ဘာတရားတွေရှင်းပြပေးရမှာလဲ။သစ္စာဆိုတဲ့အမြတ်တရားမြတ်စွာဘုရားသခင်ကရောမြတ်ကြီးကဖျားပွက်လာတဲ့အချိန်မိမိရဲ့သိထားတဲ့သစ္စာအမြတ်တရားတွေကိုဘာလို့သောဝိနည်းပုဂ္ဂိုလ်ပေါင်းတို့ကသိစေတဲ့ငါးသိတိုင်းတိုင်းမနာမနေဟောကြားတော်မူခဲ့ပါလေ။အဲဒီလိုဟောကြားနိုင်ဖို့ရတယ်ပဲဘုရားရှင်ကတော့ပြန်ကြည့်ခါ။ဒီသစ္စာတရားတွေသိအောင်ဆိုပြီးတော့ဒုက္ခအမျိုးမျိုးခံပြီးမကျင့်ခဲ့ဘူးလားကျင့်ခဲ့လား။ကျင့်ခဲ့ပါလေ။ဟောပါရမီဖြည့်ခြင်းတဲ့ကာလသက်တမ်းကြံပြီးတော့ကြီးလိုက်တယ်ဆိုရင်ဒ ဒုက္ခနေမျိုးခံပြီးတော့ပါရမီတော်တွေဖြည့်ခဲ့တယ်။လေးသိချင်းနဲ့ကဘာတစ်သိမ်းဘယ်တော့ကြာခဲ့တော့လေးသိချင်းနဲ့ကဘာတစ်သိမ်းလွန်ခဲ့တဲ့လေးသိချင်းနဲ့ကဘာတစ်သိမ်းကာလလောကဟောဒီကဘာလောကကြီးမှာပွင့်တော်မူခဲ့တဲ့မြတ်စွာဘုရားသူရဲ့ဘွဲ့တော်ကဒီပင်ကရာလို့ခေါ်ပါတယ်။တရားမှားတယ်ဘလို့ခေါ်တော့ဒီပင်ကရာဒီပင်ကရာဆိုတဲ့နာမည်ကသူကဒီမှန်ကရောဒီဒီပင်ကရောဒီလိုအဓိပ္ပာယ်ရအဓိပ္ပာယ်လေးဖတ်ထားခဲ့ဒီပင်ကရောဒီဒီပင်ကရောဖြီမီကိုပူတော်ခဲ့ဘူးလို့မြားပြည့်တဲ့အခါကျတော့ပဲသူရဲ့ဘွဲ့တော်နာမည်ကဒီပင်ကရာဒီလိုနာမည်ရဘုရားသူပန်တဲ့အချိန်တုန်းကထိုလူရှားကြဘယ်လိုကုသိုလ်မျိုးပြုလုပ်ခဲ့တယ်လဲဆိုရင်စီမီတွေပူတော်ခဲ့တယ်နော်စီမီတွေပူတော်ခဲ့တယ်အဲ့ဒီစီမီပူဇော်ခဲ့ဘုရားဘဝတုန်းကလည်းပဲပွင့်ခဲ့တဲ့ဘုရားဘွဲ့တော်ကဒီပင်ကရာလို့ခေါ်ပါတယ်။အဲ့ဒီဒီပင်ကရာဘုရားမြတ်တော်ကာလတုန်းကဘုန်းကြီးတို့အဲ့ဒီဒီပင်ကရာဘုရားရဲ့အလောင်းတော်ပူဇင်ကလေးနဲ့မှဖြစ်ခဲ့တယ်။အဲ့ဒီပူဇင်ကလေးကဘုရားဖြစ်ခြင်းတော်အားကြီးလို့ဒီပင်ကရာဆိုတဲ့ဘုရားရှင်ကရောမြတ်ကြီးရဲ့ဘွယ်တော်ကိုအားကျပြီးတော့ဘုရားရှင်ကရောမြတ်ကြီးရဲ့ကန္တာဂုတိပတ်လည်မှာစီမီတွေရသည်များလိုက်ပူဇော်ခဲ့ဘုရားရှင်ကရောမြတ်ကြီးတရင်သောတော်ပူတဲ့ကန္တာဂုတိကြာတယ်အဲ့ဒီနေရာမှာဟောရှင်မှာရသည်များတဲ့စီမီတွေပူဇော်ခဲ့ပြီးတော့ဘုရားသူခံခဲ့တယ်။ဒါကြောင့်အဲ့ဒီဒီပင်ကရာဘုရားရှင်ကရာမြတ်ကြီးကဒီဦးစင်းလေးရဲ့အနာဂတ်ကိုနှမ်းမြှောက်ကြည့်လိုက်တဲ့အခါမှာနောက်တစ်ချိန်မှာသူလည်းပဲဒီပင်ကရာဆိုတဲ့ဘွဲ့တော်နဲ့ဘုရားဖြစ်နေပြီလို့ကြားရကြောင်းဖွင့်ခဲ့တယ်။ဘုရားရှင်ကရာမြတ်ကြီးဖြစ်ပါတယ်အဲဒီဒုတိယမြောက်ဒီပင်ကရာဘုရားလက်ထက်တော်ခါကာလဘုန်းကြီးတော်ဂေါရမပြတ်သာဘုရားရဲ့အလောင်းတော်နာမည်ကသူမေတ္တာအဲဒီသူမေတ္တာရှိတဲ့ဒီကောင်းသားဟာတောထွက်ယသိပြီယသိဝိနေတရားရေးအားထုတ်ဒီပင်ကရာဘုရားရှင်ကရာမြတ်ကြီးကြွလာတဲ့အခါကျတော့ဒီပင်ကရာဘုရားရှင်ကရာမြတ်ကြီးကြွမဲ့လမ်းကြောင်းမှာမြေဖို့တဲ့လုပ်ငန်းကလေးတွေနားကျင်တဲ့လုပ်ငန်းကလေးတွေဝိုင်းဝန်းပြီးတော့ကိုကြီးလုပ်ပေးတယ်။အဲဒီလိုလုပ်ပေးရင်ကဒီဘုရားရှင်ကရောမြတ်ကြီးနဲ့သံဃာတော်ပေါင်းတွေလမ်းမပြီးခင်မှာပဲကြွားရောက်တော်မူလာတဲ့အခါကျတော့ကဲသံဃာတော်အပေါင်းဆံရံလာတဲ့ဘုရားရှင်ကရောမြတ်ကြီးသူတို့ရဲ့ရှင်ဘဝရှင်ရည်မပေးသေးရဘူးငါရဲ့ကျောကုန်းဘောကဖြတ်လျှောက်ပါသည်ဆိုပြီးတော့မပြီးသေးတဲ့ရှင်းပွက်ကလေးနေရာမှာဝရထုံမှောက်ပြီးဘုရားရှင်ကတော်ပြန်ကြည့်တဲ့သံဃာတော်ပေါ့ကြွားဖို့ညာတရားမှလေတခါခင်းပြီးတော့မပေးခဲ့ဘူးလားပေးခဲ့လားအဲ့ဒီအချိန်ကာလကလေးကသူ့မိသားယတိကလေးဟာဘုရားဖြစ်လို့တဲ့ဌာနပြင်းပြင်းပြပြပေါ်ခဲ့ဖို့တဲ့ဒီလိုထူးခြားတဲ့ကုသိုလ်ကောင်းမှုတွေပြုခဲ့တယ်။အရိဒာဒီမင်္ဂလာမြတ်စွာဘုရားသခင်ကရောမြတ်ကြီးကဒီအမတ္တသရတရားချက်တန်ကျသုမေတ္တာပညာရှင်သုမေတ္တာလို့ခေါ်တဲ့သုမေတ္တာလို့ခေါ်တဲ့ယတိကလေးရနာဂကိုပြောကြည့်လိုက်တဲ့အခါမှာလေးသိချင်းတဲ့ကဘာတသိန်းကာလကြာရင်ဂေါတမအမိတဲ့ဘုရားဖြစ်လိမ့်မယ်လို့ကြားရင်ပြီးခဲ့ပါတယ်။ကြားရင်ပြီးတယ်လားနမိတ်ဟောခဲ့တာပေါ့နော်။နမိတ်ဖတ်ခဲ့တာ။န ောက်ဒီချိန်မှာဒီပုဂ္ဂိုလ်ဟာဘုရားဖြစ်မဲ့ပုဂ္ဂိုလ်ပဲလို့တရားဓမ္မတွေမိတ်မခန့်ခဲ့ဘူးလားခန့်ခဲ့လားအဲမိတ်ခန့်ခဲ့တယ်အရိဒာဒီနေရာမှာဒီပင်ကရာဘုရားကလက်စုပေါ့ပရမတ်ဖွင့်ခဲ့တဲ့ဒီပင်ကရာဘုရားကပူရာဏဒီပင်ကရာဘုရားဒီလိုသားရပြီဆိုပါတယ်သုမေရာရှင်တွေကလေးကိုဖြာတိပေးခဲ့တဲ့ဘုရားကဖြာတိပေးဒီပင်ကရာဘုရားဒီလိုဖတ်မှာပေါ့နော်အရိဒာဖြာတိပေးဒီပင်ကရာဘုရားလက်ထက်မှာသုမေရာရှင်တွေကလေးຢာရင်းຢာခဲ့ဘုရားသိလိုက်မယ်ဆိုတဲ့ဓမ္မိတ်အဖတ်ခံရတယ်အဲ့ဒီသုမေရာရှင်တွေကလေးဟာမနက်ပြန်တပည့်ပဲဘုရားဖြစ်တော်ရမလို့လို့စိတ်ထဲမှာအမတန်အကြီးအကျယ်ဝမ်းမြောက်ဝမ်းသာဖြစ်သွားခဲ့တယ်။အဲဒီလိုဖြစ်သွားခဲ့တဲ့အတွက်သုမေရာပညာရှင်ရဲ့သိသုမေရာရှင်ရဲ့ကလေးဘဝကစပြီးတော့လေးသိရှင်ရဲ့ကဘာတသိမ့်တိုင်းတိုင်းဒါနာသီလသင်္ခမပါပညာဝရိခန္တိသစ္စာအဋ္ဌိဌာနမိတ္တာပိခာပါရမီစေတီမှတ်ကြရာဆိုတဲ့အတိုင်းပဲပါရမီ7ပါးဖြည့်ကျင့်တော်မူခဲ့ပါလေ။ပါရမီ7ပါးဆိုတာဒကာဓမ္မတွေလွယ်လွယ်မှတ်ရမယ်ဆိုရင်တော့ကုသိုလ်10မျိုးပေါ့နော်။ပါ10မျိုးလေနော်။ကုသိုလ်10မျိုးမပြုတ်ခဲ့ဘူးလားပြုတ်ခဲ့တာလား။အဲ့ဒီကုသိုလ်10မျိုးကဘာတွေလဲဆိုရင်နံပါတ်1ကဒါနကုသိုလ်နံပါတ်1ကဘာတော့နံပါတ်1ကဒါနကုသိုလ်နံပါတ်2ကသီလကုသိုလ်နံပါတ်1ကနံပါတ်3ကနိက္ခမကုသိုလ်နိက္ခမဆိုတာကတောထွက်တာပြောတာဟုတ်တယ်မလားအခုခေါင်းတော်ကဓမ္မတွေမိမိအိမ်ကနေဆက်ခွာလာပြီးတော့တရားဓမ္မယောကြီးမှလာပြီးတရားရှင်းနေကြကုသိုလ်အနေနဲ့ဘာကုသိုလ်လဲမရှိနိက္ခမတော်ထွက်တဲ့နော်အာကုသိုလ်လို့ခေါ်တော့နိက္ခမကုသိုလ်နောက်တစ်ခါဓမ္မတွေကပညာကုသိုလ်ပညာတရားနဲ့ပတ်သက်လို့လည်းပဲကုသိုလ်တွေမလုပ်ခဲ့ဘူးလားလုပ်ခဲ့လားပညာတရားတွေတိုးဝါလာအောင်ပညာတွေကြီးကျယ်လာအောင်ပညာတွေထက်ပြက်လာအောင်ညာဤကျိုးစားလာခဲ့နောက်တစ်ခါဓမ္မကကဝရိယဆိုတဲ့ကုသိုလ်ဝရိယတရားတွေလုံလုံကဲကဲဖြစ်လာအောင်ကြိုးစားတာ။ဘာဖြစ်ရှင်လို့လဲပြီးတော့ဘုရားဖြစ်ရှင်။ဘာဖြစ်ရှင်လို့တော့ဘုရားဖြစ်ရှင်လို့အားကြီးလို့ဝရိယတရားတွေလုံလုံကဲကဲဖြစ်ခြင်းလာခဲ့။ဒါလည်းကုသိုလ်မျိုးပါပဲ။နောက်တစ်ခါဓမ္မ၆ကခန္တီကုသိုလ်ဘယ်လိုပဲအန္တရာယ်မျိုးမျိုးနဲ့ရှုံရရှုံရဘလို့ပဲလောကရာမျိုးမျိုးနဲ့တွေးရတွေးရအဲဒီလောကရာတရားတွေချိန်မိပြီးတော့ခံပါသိခံပြီးတော့နေဘလို့မှသဝနာပြန်မဖြစ်ဘူးဘလို့မှဉာဏ်တော့မဟုတ်ဘူးဒါကဘာကုသိုလ်လို့ခေါ်တော့ခန္တီကုသိုလ်လို့ဒီလိုခေါ်တာနော်ဒါလည်းပဲဒကာရမတွေဘာဖြစ်ရှင်လို့ဒီကုသိုလ်ကြီးပြုခဲ့တာတော့ဘုရားဖြစ်ရှင်တော့သာမန်လူတွေမလောက်တိုင်တဲ့ကုသိုလ်တစ်မျိုးပါသာမန်လူတွေသလိုရှိရင်မိမိကိုလာပြီးတော့ဉာဏ်ပြုတ်မယ်မိမိကသိမခံနိုင်ဘူးကာယကံနဲ့တုံ့ပြန်တိုင်းရဲ့ကာယကံနဲ့တုံ့ပြန်ပဲပဇာနဲ့တုံ့ပြန်တိုင်းရဲ့ပဇာနဲ့တုံ့ပြန်ပဲအနည်းဆုံးစိတ်ထက်ကတော့ဒေါသဖြစ်ကြရခဲ့ဘုရားလောကအဲ့လိုမဟုတ်ဘူးတဲ့သီခံပြီးတော့စိတ်ကလေးကြီးကြီးလေးလေးနဲ့ဖန်လို့လိုက်ဒါနဲ့ကုသိုလ်တစ်မျိုးနော်နောက်တစ်ခါနံပါတ်ကောင်ကသစ္စာကုသိုလ်မှန်ကန်တဲ့စကားတွေပြောဆိုတယ်မှားရတဲ့စကားတွေလုံးဝမပြောဘဲနဲ့မှန်ကန်တဲ့စကားတွေပြောပြီးတော့ကုသိုလ်တရားတွေဖြည့်ကျင့်လာခဲ့ဗာဖြစ်ခြင်းလို့လည်းလို့ပြောရင်ဘုရားဖြစ်ခြင်းလို့ဘဝပေါင်းများသစ္စာဆိုတဲ့ကုသိုလ်တရားတွေအများကြီးသိဖို့လာခဲ့နာရကနာမရှိကအဋ္ဌာဏကုသိုလ်အဋ္ဌာဏသရပြန်ပါလို့ပြောတာအဋ္ဌံတရားအဋ္ဌံသရကဘုန်းကြီးတို့ကလောကမှာကျင့်နေကြတဲ့အဋ္ဌံမျိုးပါပဲ ဒီလောက်တော့မဖြစ်မနေငါလုံးမယ်ခဏိအာဟာရလုံးဝမစားမဲနဲ့ကုသိုလ်ပြုမယ်အာဟာရလုံးဝမစားမဲနဲ့ရှင်းသည်အကျင့်ကြီးခြင်းမယ်စားနေခြင်းဒီလိုစိတ်ကိုပြင်းပြင်းထန်ထန်ပိုင်းဖြတ်ပြီးပိုင်းဖြတ်ထားတဲ့အတိုင်းနဲ့မဖြစ်မနေကြိုးစားတဲ့အတိတ်ကဖြစ်နံပါတ်၈အတိတ်ကနောက်တစ်ခါနာမဘုကမေတ္တာကုသိုလ်ဘာကုသိုလ်ပါလဲမေတ္တာကုသိုလ်မေတ္တာနာကသတ္တဝါတွေအပေါ်မှာမေတ္တာထားတယ်မိမိနဲ့အကျွမ်းဒဝင်ရှိသည်ဖြစ်စေကျွမ်းဒဝင်မရှိသည်ဖြစ်စေမိမိရဲ့ရှင်ကျွမ်းဝင်တဲ့ပုဂ္ဂိုလ်ပင်ဖြစ်စေမိမိရဲ့ရည်သူပင်ဖြစ်စေပုဂ္ဂိုလ်အားလုံးအပေါ်မှာတင်ကျင်တင်ကျို့ထဲအငြိအပြတ်မေတ္တာထားနိုင်မှကြိုးစားဒါနဲ့ဒကာဓမ္မတွေဘာလို့ကျင်လို့လဲလို့သိရင်ဘယ်လိုပြောမလဲ။ဒါလည်းဘုရားဖြစ်ခြင်းလို့ဘုရားဖြစ်ခြင်းတော့မေတ္တာဆိုတဲ့ကုသိုလ်ရည်အများကြီးစီးပူလာခဲ့တယ်။နောက်ဆုံးကုသိုလ်ကဥပိ္ပခာကုသိုလ်။ဘာကုသိုလ်လဲတော့ဥပိ္ပခာကုသိုလ်ဆိုတာကစိတ်ကိုသိသိသလိုနှလုံးသွင်းတာ။ဒေါသဖြစ်စရာအယုံတွေ့ရင်လည်းဒေါသမဖြစ်နိုင်အောင်ဥပိ္ပခာထိလိုက်ကိုယ်နဲ့မဆိုင်မလို့ပဲနေလိုက်လောဘဖြစ်စရာယုံတွေ့ရင်လည်းလောဘမရှိအောင်ထိမ့်သိမ့်လိုက်ကိုယ်နဲ့မဆိုင်မလို့ပဲနေလိုက်အဲဒီလိုကိုယ်နဲ့မဆိုင်တယ်လို့သိနေယူရှုလိုက်တယ်အဲဒါဥပိ္ပခာရောက်တော့အဲဒီဥပိ္ပခာကုသိုလ်တွေဒီလိုတားလေတခြားလူရှင်လို့တခြားဖြစ်ရှင်လို့လားဘုရားဖြစ်ရှင်လို့လားအားလုံးပေါင်းလိုက်တော့ကုသိုလ်ကလည်းမြုပ်ပါလေဒါနသီလဣကမပါပညာဝေရိခန္တိသစ္စာပဋိဌာနမေတ္တာပိဋ္ဌာပါရမီဆယ်လီမကြရာအာလောလိုက်ဆုံးလိုက်ပါဒါနသီလဣကမပါပညာဝေရိခန္တိသစ္စာပဋိဌာနမေတ္တာပိဋ္ဌာပါရမီဆယ်လီမှတ်ကြရာပါရမီဆယ်လီမှတ်ကြရာဒါနသီလနိက္ခမပါဒါနသီလနိက္ခမပါပညာဝိရိခန္တိသစ္စာပညာဝိရိခန္တိသစ္စာအတိဋ္ဌာနမေတ္တပိဋ္ဌာပါရမီဆယ်လီမှတ်ကြရာအဲ့ဒီကုသိုလ်ဆံမျိုးကိုပဲပါရမီ10ပါးလို့ဒီလိုသုံးတာပေါ့နော်ပါရမီ10ပါးအဲ့ဒီပါရမီ10ပါးကိုတဲ့ပြုလို့ပေါ့ပြုလို့ဒီအရှင်းဉာဏ်အနေနဲ့ခွဲကြည့်လိုက်တဲ့အခါကျတော့အာလောပေါင်း30ရှိအဲ့တော့ပါရမီ10ပါးအများ30လို့ဒီလိုခေါ်ပါတယ်အဲ့ဒီတော့ပါရမီ10ပါးကနေ30ဘယ်လိုနည်းနဲ့ဖြစ်လာကလေးလို့ဒီလောင်းနဲ့မြောက်လို့30ဖြစ်တယ်။30ကိုဘာနဲ့မြောက်ပါလဲ ?30 ကို3နဲ့မြောက်တော့ဘယ်လောက်ဖြစ်30ဖြစ်မယ်။ဟုတ်တယ်မဟုတ်လား။အဲဒီတော့ဘောင်းနဲ့ဘယ်လိုနည်းနဲ့မြောက်မလဲဆိုရင်နံပါတ်1ကရိုးရိုးတန်တန်ပြုတ်တယ်ပါတယ်။ရိုးရိုးတန်တန်ပြုတ်တယ်ကုသိုလ်ဒါကနံပါတ်1အတုဒါနပေးတယ်ဒီတန်ရိုးတန်တန်ပေးလိုက်တယ်သီလဆောက်တည်တဲ့ရိုးရိုးတန်းတန်းသီလဆောက်တည်တဲ့ဒါကိုရိုးရိုးတန်းတန်းကုသိုလ်လို့ဒီလိုခေါ်တယ်။တတိယပါရမီ10ပါးလုံးကိုတဲ့ရိုးရိုးတန်းတန်းဘာကထဲမှမရှိပဲနဲ့ပြုတ်လိုက်တာ။ဒါရိုးရိုးတန်းတန်းကုသိုလ်ရိုးရိုးတန်းတန်းပါရမီ။နောက်တစ်ခါနံပါတ်1ကအဲဒီလိုဒါနာကုသိုလ်သီလကုသိုလ်များပြည့်လို့တဲ့နေရာမှာရိုးရိုးတန်းတန်းပြုရတာဘော။လွယ်လွယ်နဲ့ပြုရမှာပေါ့။အခက်အခဲတွေနဲ့ပြုရဘလောက်တော့အခက်အခဲဖြစ်လာတယ်လို့ဆိုရင်မိမိခြေတို့လက်တို့မျက်လုံးတို့အသက်နှလုံးတို့စသည်ဖြင့်ကိုယ်ကစိတ်ပိုင်းကလေးတွေဆုံးရှုံးရင်ဆုံးရှုံးဆိုကြပါဦးယနေ့ခေတ်ကာလမှာအသက်စားတို့လူသားတို့ကြောက်ကစားတို့လူသားတို့မျက်လုံးစားတို့လူသားတို့ဒကာဓမ္မတွေမရှိဘူးလားရှိတာအဲ့တော့ကုသိုလ်ပြောကြတော့ရိုးရိုးတန်းတန်းကုသိုလ်လားအခက်ခဲနဲ့လုပ်ရတဲ့ကုသိုလ်လားအခက်ခဲနဲ့လုပ်ရတဲ့ကုသိုလ် မျက်လုံးကလေးစားထုတ်ပေးလိုက်ပြီဆိုကြလေကကုမမျက်လုံးမကျန်တော့ကြောက်ကစားထုတ်ပေးလိုက်ပြီဆိုကြလေကကုမကြောက်ကမကျန်တော့အဲလိုခန္ဓာကိုယ်စိတ်ပိုင်းတွေကိုတဲ့အဆုံးရှုံးခံပြီးတော့ဒါနာကုသိုလ်တွေလုပ်တယ်ခန္ဓာကိုယ်စိတ်ပိုင်းတွေအဆုံးရှုံးခံပြီးတော့သီလတွေစောင့်တည်တယ်ခန္ဓာကိုယ်စိတ်ပိုင်းတွေအဆုံးရှုံးခံပြီးတော့နေကမ္မပါရမီတွေတည်လို့တဲ့စသည်ဖြင့်အဲ့လိုပဲပါရမီ7ပါးလုံးကိုတွင်ကစိတ်ပိုင်းကိုဆုံးရှုံးခံပြီးတော့ပြုလုပ်လိုက်တဲ့အတွက်အဲ့ဒါကနံပါတ်7ပါးဒီလိုမလားအခုနောက်တော့ရေယုန်နာပြုလုပ်တဲ့ကုသိုလ်က7ပါးခန္ဓာကိုစိတ်ပိုင်းကိုဆုံးရှုံးခံပြီးတော့ဆုံးလုပ်ပြီးတော့ပြုလုပ်တဲ့ကုသိုလ်ကဘယ်နှပါးလုံး7ပါးပါတော့ဘယ်လောက်ရှိသွားပြီလဲ20ရှိသွားပြီနောက်တစ်ခါတပတ်သုံးကခန္ဓာကိုယ်စိတ်နဲ့ဆက်လို့ရုံနဲ့မကပါဘူးတဲ့အသက်ကိုယ်တော်ဆက်လို့ခဲ့ရတယ်အလိုတကုပေးဖို့ရတဲ့အသက်ကိုဆောင်းလိုက်ရတယ်သီလသောက်တည်ကိုရတဲ့အသက်ကိုဆောင်းလိုက်ရတယ်အဋိဌာန်တကုဈေကမပါရမီပြည့်လို့ရတဲ့အတွက်အသက်ကိုဆောင်းလိုက်ရတယ်ပညာပါရမီဝိရိယပါရမီခန္ဓာပါရမီစသည်ဖြင့်အဲ့ဒီပါရမီတွေပြုလုပ်ဖို့ရံအတွက်အဲ့ဒီကုသိုလ်တွေပြုလုပ်ဖို့ရံအတွက်အသက်ဆုံးခဲ့ရမလားဆုံးခဲ့ရလားအဲ့ဒီတော့အသက်ဆုံးပြီးတော့ပြုလုပ်ခဲ့ရတဲ့ပါရမီဘောင်းကလည်းဆယ်မျိုးဟုတ်တယ်မလားအသက်ကိုဆုံးပြီးတော့ပြုလုပ်ရတဲ့ကုသိုလ်ဘောင်းကလည်းဆယ်မျိုးတော့ပါရမီတွေပြင်လျင်ကုသိုလ်လို့ဒီလိုနာမည်တပ်ပေးလိုက်ပါနော်အဲဒီတော့ရေရောတန်တာကိုရင်ငါစိတ်ပဲဘာမှမဆုံးရှုံးမဲနဲ့ပြုလုပ်တဲ့ကုသိုလ်ကဆယ်မျိုးကိုရင်ငါစိတ်ပဲနဲ့ဆုံးရှုံးခံပြီးတော့ပြုလုပ်တဲ့ကုသိုလ်ကဆယ်မျိုးအသက်ကိုစုပ်ပြီးတော့ပြုလုပ်တဲ့ကုသိုလ်ကဆယ်မျိုးအားလုံးပေါင်းလိုက်တော့ဘယ်လောက်လဲတော့အားလုံးပေါင်းလိုက်တော့60အဲ့ဒါကိုပဲပေါင်းတော့ဒကာရမတွေစာရင်းပေးနေမှာဘယ်လိုဆုံးတော့ပါရမီ7ပါးအပြားဆုံးတဲ့ဒီလိုဆိုရအောင်အဲဒီတော့မြတ်စွာဘုရားနဲ့ခင်ဗျာမြတ်ကြီးကဒီသစ္စာတရားလေးတွေသိကြလို့အားကြီးတယ်ပါရမီပေါင်းအပြားဆုံးစေမလောက်ခဲ့ရဘူးလားလောက်ခဲ့ပါသိကြလို့ပါလေသစ္စာသိသစ္စာသိဖို့ရန်ဘာဖြစ်မှသစ္စာသိပါလေဖြစ်ရင်ဘုရားဖြစ်မှသစ္စာသိဘုရားဖြစ်မှသစ္စာသိမယ်သစ္စာသိမှဘုရားဖြစ်မယ်ဒီလိုပဲဟုတ်တယ်မလားဖျားခြင်းမှာသစ္စာသိမယ်သစ္စာသိမှာဖျားခြင်းပဲအတူတူပါအဲ့ဒါကြောင့်မလို့ဖျားခြင်းဖို့ရံအတွက်သစ္စာသိဖို့ရံအတွက်ပါရမီပေါင်းဘလောက်ဖြည့်ခြင်းခဲ့ရတော့အပြား30ဖြည့်ခြင်းခဲ့ရတယ်အဲ့ဒါတော့ဖြည့်ခြင်းခဲ့ရတယ်ကဖြည့်ခြင်းခဲ့ရတာကလည်းပဲတဘောလည်းလားဆိုတော့မဟုတ်ပါဘူးဘဝပေါင်းများတာအဲ့ဒီဘဝပေါင်းများတာပါလေတကဘာလည်းလားဆိုတော့ဒါလည်းမဟုတ်သေးပါဘူးကဘာပေါင်းများကဘာပေါင်းဘယ်လောက်ပါလဲ40ရှိတဲ့ကဘာ30ဟုတ်တယ်မလားကဘာပေါင်းဘယ်လောက်တယ်တော့40ရှိတဲ့ကဘာ30ပါရမီတော်တွေမဖြည့်ခင်ရဘူးလားဖြည့်ခင်ရ40ရှိတဲ့ကဘာ30တရားဓမ္မတွေဘယ်လိုတတ်မလဲ40ရှိတဲ့ကဘာတသိန်းဆိုတော့ကဘာတသိန်းကတော့ဒီကဘာဆက်ကဘာရည်ရွယ်သွားရင်ကဘာပေါင်းဘယ်လောက်ရမလဲတသိန်းဒီလိုမလားဒါကတော့အထက်ကမရှိဘူးလက်သိန်းချင်းရည်ရွယ်တဲ့နေရာကျတော့တသိန်းချင်းတသိန်းချင်းအသိန်းချင်းပေါင်း၄ခါတသိန်းချင်းတသိန်းချင်းရည်ရွယ်သွားလိုက်တာအသိန်းချင်းပေါင်းဘယ်လောက်လဲတော့၄ခါအဲဒီတော့တသိန်းချင်းတသိန်းချင်းမှာဘယ်လောက်တောင်ကြာကလေးလို့သိကဘာပေါင်းရည်ကြွတော့မရနိုင်တော့ကြာရည်ကြွတော့မရနိုင်တော့ကြာလို့သူ့ကိုအသိချေလို့နာမည်ပေးပြီနော်ဒါပြည့်တော့အသိချေလို့နာမည်ပေးတော့ကဘာဟောင်းကြီးတို့နှစ်ကိုပြောတာမဟုတ်ဘူးနော်နှစ်ကိုပြောတာမဟုတ်ဘူးကဘာတော့ဘလောက်ပါလို့ရည်ကြွတော့မရနိုင်ဒါပြည့်တော့ကဘာမှာဘလောက်ပါလို့ရည်ကြွလို့မရနိုင်တယ်လဲဆိုရင်ဒါလည်းပဲသူကသူရဲ့သေဝဲရှင်တခုရှိဘုရားပွင့်တဲ့ကဘာနဲ့ဘုရားမပွင့်တဲ့ကဘာမြတ်စွာဘုရားနဲ့ခင်ဗျာမြတ်ကြီးက အာယုံပြုလိုက်တဲ့အခါမှာဘုရားခွင့်တဲ့ကဘာတွေပြန်ပြီးတော့အာယုံပြုကြည့်လိုက်တယ်။အဲဒီဘုရားခွင့်တဲ့ကဘာတွေကျတော့ဘယ်ဘုရားနဲ့ဘယ်ဘုရားကျမှကဘာပေါင်းဘလောက်ရှိတယ်။ဘယ်ဘုရားနဲ့ဘယ်ဘုရားကျမှကဘာပေါင်းဘလောက်ရှိတယ်။အတိအကျပြောလို့ဘုရားခွင့်လိုက်ရလား။ဒါကြောင့်မလို့ဘုရားခွင့်တဲ့ကဘာနဲ့တိုက်တာလိုက်ရင်ကဘာတိကျရင်တွဲလို့ရတယ်။အခုနကဘာတသိန်းဆိုတာအဲ့ဒီနည်းနဲ့ရင်တွဲထားတာ။ဘုရားကျွန်တော်လည်းဒီလိုရှားမှာဘယ်ဘုရားနဲ့ဘယ်ဘုရားရှားမှာကဘာမှာဘယ်လောက်ရှိတယ်အားလုံးပေါင်းလိုက်တော့ပါရမီသင်ခဲ့တဲ့သတ္တကာလမှာဘုရားဘောင်းကဘယ်လိုဆုံးဖွင့်လဲဒီတက်လို့ရတဲ့ကဘာကသတိဒီလိုသတ်မှတ်လို့ရတာဟုတ်နော်ဘုရားမပွင့်တဲ့ကဘာတွေကလည်းအများကြီးပဲရှိခဲ့တယ်အဲ့ဒီဘုရားမပွင့်တဲ့ကဘာတွေဘလောက်တော့များခဲ့တယ်လဲဆိုရင်အသိခြေလောက်ဘယ်နဲ့သိခြေရှိခဲ့တယ်လဲဆိုဒေသိခြေရှိအဲ့ဒီတသိချင်းတသိချင်းကြားထဲမှာဘုရားတော်ကမကွင်းဘုရားတော်ကမကွင်းတဲ့အခါကျတော့အဲ့ဒီဘုရားမကွင်းတဲ့ကဘာပေါင်းအသိချင်းဟာကဘာပေါင်းဘလို့ပါလဲလို့ကနန်းထိုးလို့မရအဲ့ဒီလိုကနန်းထိုးလို့မရနိုင်တဲ့အတွက်အသိချင်းလို့ပြီးတော့သာမန်ပြောလိုက်အာသရာကမရှိမဟုတ်မဖြစ်နိုင်သိချင်းသရာကရေတွက်တာနှမျိုးပေါင်းလိုက်တဲ့အခါကျတော့ရည်တွဲလို့မဖြစ်နိုင်ဘူး။အဲ့ဒါကြောင့်နော်။အဲဒီတော့သိချင်းသလားလို့မြန်မာလူပြန်လိုက်တော့ဘယ်လိုပြောမလဲ။ကဘာပေါင်းဘလောက်ရည်လို့ရည်တွဲလို့မရနိုင်ဘူး။ကဘာပေါင်းဘလောက်ပါလို့သိရင်ထုတ်ပြလို့မရနိုင်ဘူး။အဲ့ဒါကြောင့်။အဲဒီတော့ကဘာပေါင်းဘလောက်ပါလို့သိရင်ထုတ်ပြလို့မရနိုင်တာကိုဒီနေရာမှာအသိချင်းလို့ဒီလိုခေါ်ပါတယ်။အဲဒီတော့သိချင်းပေါင်းကဘယ်နဲ့သိချင်းတော့ဒီသိချင်းရည်တဲလို့ရတဲ့ကဘာတွေကဘလောက်တုံးသသိအားလုံးပေါင်းလိုက်တော့ဒီသိချင်းတဲ့ကဘာသသိဟုတ်တယ်မလားအဲဒါရည်တဲလို့မရနိုင်တဲ့ကဘာပေါင်းဘလောက်ပါလို့ရည်တဲလို့မရနိုင်တဲ့အသိချင်းကလေးကတော့ဖြစ်ခဲ့ဘူးလေဆိုတော့ကဘာပေါင်းဘလောက်ကိုသတ်မှတ်လို့မရဘူးအဲဒီတော့ကာလတိုင်းတိုင်းကြာမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့အလောင်းတော်သည်ပါရမီ၁၀ပါးပြ30တို့ကိုမနာမနေအမျိုးမျိုးအသိရတွေခံပြီးတော့ပါရမီတော်တွေဖြစ်ခြင်းခဲ့ပါလေ။ဘာတော်ရှင်တို့လည်းတို့ပြီးရင်သစ္စာတရားတွေလိုရှင်လို့ဘာဖြစ်ရှင်လို့ပါလေ။ဘုရားဖြစ်ရှင်လို့။အဲဒီတော့ပါရမီတော်တွေဖြစ်ခြင်းခဲ့လို့လည်းပဲနောက်ဆုံးပါသံဃာတရားသောက်ကုန်နေပြီ။ကံဆောင်လာပြီဗုဒ္ဓနေ့ရှင်ခါကာလမှာဗုဒ္ဓခင်ရာမျိုးရဲ့အနိခင်ရာမျိုးရဲ့အနိဘုရားခင်ရာအမည်ရှိတဲ့ရက်ဘုန်းကြီးတို့ခင်ရာမျိုးဆိုတာကအိန္ဒိယမှာအဂုတ်ခေတ်ခေါ်နေပြောရင်ဘီဟာပြည်နယ်ထဲမှာပါပါတယ်ရှေးခေတ်ကာလကတော့ခင်ရာလက်ထက်ကာလကတော့မကရာတိုင်းကိုခေါ်တယ်အင်္ဂါတိုင်းရဲ့မကရာတိုင်းရဲ့တိုင်းကြီးတစ်တိုင်းကိုဗေမိသာရမင်းကြီးကဟောချုပ်တယ်အဲဒီဗေမိသာရမင်းကြီးဟောချုပ်တဲ့တိုင်းကြီးတစ်တိုင်းထဲမှာမကရာတိုင်းဆိုတာရှိတယ်အဲ့ဒီဘုရားတိုင်းထဲမှာခရာမျိုးဆိုတာရှိတယ်။အဲ့ဒီခရာမျိုးနဲ့6မိုင်လောက်ဝေးတဲ့နေရာမှာနေရည်စရာပြည့်တစ်သိန်းရှိတယ်။အဲ့ဒီနေရည်စရာပြည့်တဲ့ကံမှာဟိုဘက်ကသုဇာတာယောဒီဘက်ကညောင်မင်းနဲ့အုံးအဆိုင်ဆိုင်စိတ်ကိုယ်ကမှပန်းပြောင်းကြည့်လိုက်ပေါ့လေ။အလဲကောင်ကနေရည်စရာပြည့်နေရည်စရာပြည့်ရဲ့ရှေ့ဘက်မှာသုဇာတာဆိုတဲ့တရင်သမီးနေတဲ့ယောနေရတာကြီးရဲ့နောက်ဖက်ပါကတော့ညောင်မင်းကြီးကြီးအောင်းအောင်ဆိုင်ဆိုင်နေတယ်။အဲဒီတော့ရသမြတ်နဲ့ခေတ္တတော်ကြီးဘုရားပြည့်တော်မူမဲ့နေမှာသုဇာရာတရေသမီးတို့ရဲ့ဂျွာရဲ့အန္တရာမညောင်မင်းကြီးတမေရဲ့အောက်မှာသွားပြီးတော့တရေသုံးနေတော့မှာသုဇာရာတရေသမီးသူတန်းတဲ့ကနာလူစွာရှုပ်ခွက်တဲ့တကွာခံယူပြီးတော့40နဲ့ကိုလုံးမယုံမလွင်ဖုံးပြီးတော့မူပြီးညနေသောင်းတဲ့အခါကျတော့ဘုဘကံကူးပြီးတော့ညောင်မင်းကြီးတဲ့ဟောဆိုင်ဆိုင်နဲ့ပေါက်ရောက်နေတဲ့နေရာမှာအိမတန်အရိတ်အာဝါဒကောင်းတယ်ညောင်မင်းကြီးတပည့်အောက်မှာတရင်တော်ပြီးတော့တရားတော်ကရှင်းမှတ်သုံးသပ်လိုက်တာနန္ဒဘုဒ္ဓအလင်းရောင်အာယုန်တက်တဲ့အချိန်မှာသောင်းလောကထောထားဘုရားဖြစ်တော်မူလာခဲ့ပါလေဘုရားဖြစ်တယ်ကဘာပြောတာလဲသိရင်သစ္စာလေးပါးနဲ့သိတယ်။တပ္ပိညုတ္တဉာဏ်လည်းရ သစ္စာလေးပါလေသိတယ်သဗ္ဗညုတခြင်းလေမရဘူးလားရလားအဲဒီကသစ္စာလေးပါဆိုတာဘယ်လိုတွေပါလေဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာဘယ်နှပါတော့အဲဒီသစ္စာလေးပါရှိတဲ့အထက်မှာဒုက္ခသစ္စာဆိုတာကသင်ရဲ့ခြင်းအမှန်တရားအမှန်တရားပါလေဒုက္ခသစ္စာသင်ရဲ့ခြင်းအမှန်တရားဆိုကြည့်လိုက်ဒုက္ခသမုဒိယသစ္စာသင်ရဲ့ကြောင်းအမှန်တရားဒုက္ခနိရောဓသစ္စာသင်ရဲ့600အမှန်တရားညဆုံးမဲ့ဒုက္ခသစ္စာသင်ရဲ့ခြင်းအမှန်တရားဒုက္ခသမုဒိယသစ္စာသင်ရဲ့ကြောင်းအမှန်တရားဒုက္ခနိရောဓသစ္စာသင်ရဲ့600အမှန်တရားဒုက္ခနိရောဓဂာမိနိပရိပဒာရိယသစ္စာသင်ရဲ့ချုပ်ကြောင်းအမှန်တရားအာလောဘနဲ့တော့သစ္စာဘယ်နှပါတော့ဟောပြီအဲ့ဒီသစ္စာ၄ပါးလည်းမသိခဲ့ရဘူးလားသိခဲ့ရလားအဲ့ဒီသစ္စာ၄ပါးသိခဲ့ရရင်တဲ့သတိညွတ်တဲ့ဉာဏ်တော်ကြီးနဲ့ရခဲ့ပါလေ။ဗာဉာဏ်ကြီးရခဲ့ပါလေ။သတိညွတ်တဲ့ဉာဏ်ဆိုတာကသဘာဝဆိုတာကအလုံးစုံအကုန်သိညွတ်တာဆိုတာကသိတာအာယုံရပြုတ်လိုက်မယ်ဆိုရင်လေတဲ့မသိတာဘာမှမရှိဘူးအလုံးစုံအကုန်အစင်မသိဘူးလားသိလားအကျွေးအကျံမရှိအလုံးစုံအကုန်အစင်သိအကျွေးအကျံမရှိအလုံးစုံအကုန်အစင်ဆိုတာကသဘာသိရတာကညွတ်တာဒါကဘာလဲတော့သတိညွတ်တာဆိုတာဘာပြောတာတော့အလုံးစုံအကုန်အစင်သိမတိပဲနဲ့ကြံနေတာလောတရားရှိရတယ်အလုံးစုံအကုန်သိသိတော်မူတဲ့မြတ်စွာဘုရားအဲ့လိုသိတယ်ဆိုပေမဲ့ဒီတိုင်းရိုးရိုးနေလို့တော့သိတာမဟုတ်ပါဘူးတဲ့နော်ဘယ်လိုသိတာပြမသိတယ်ဆိုတော့သင်ကျင်နှလုံးသွင်းလိုက်မှသိပြီဘယ်လိုကြမှသိတော့သင်ကျင်နှလုံးသွင်းလိုက်မှသိတာဒီတိုင်းနေရုံနဲ့မသိဘူးဒီတိုင်းရိုးရိုးတန်တန်သိတဲ့နေရင်မသိပါဘူးတဲ့သင်ကျင်နှလုံးသွင်းလဲသိကြည့်လိုက်မယ်ဆိုရင်သင်ကျင်နှလုံးသွင်းတဲ့အရာတွေမသိရဘူးလားသိရလားအဲဒီလိုအကောင်းဆုံးအကောင်းဆုံးသိတော်မူတဲ့မြတ်စွာဘုရားသဗ္ဗညုတ္တပိုင်ရှင်ဖြစ်တော်မူတဲ့မြတ်စွာဘုရားအဲဒီမြတ်စွာဘုရားသိခင်ကရမရာကြီးကဒီသစ္စာ၄ပါးသိဖို့ရန်တွေ့ကဘာပေါင်းဘာလောက်ပါရမီတွေဖြစ်ခဲ့ရတော့ကုသိုလ်ပေါင်းဘာလောက်ဘာလောက်ပါရမီတွေဖြစ်ခဲ့ရတော့30ကုသဘောဘလားပါလေ30မဖြစ်ချင်းကြရဘူးလားဖြစ်ချင်းကြရလားအဲ့တော့ဖြစ်ချင်းခဲ့ပြီးတော့မှသိခဲ့တဲ့သစ္စာ၄ပါးတရားဒီလိုမဟုတ်လားအဲ့ဒီသစ္စာ၄ပါးတရားကိုတဲ့မြတ်စွာဘုရားတဲ့ခေရောပြည့်ချင်းကအာလုံးသောတ္တဝါတွေသိစေခြင်းလို့ပရမသုံးမိဂရာဝတ္တောမှာဗာရာဏစီမြို့ရဲ့ဂန္ဒီမိဂရာဝတ္တောမှာကုဋေညာဝကပတ္တိယမဟာဓမ္မအသတိဆိုတဲ့ငါဘုသောပိစဝကိယပုဂ္ဂိုလ်တို့အားသစ္စာတရားတွေစတင်ပြီးတော့ဟောခဲ့ပါတယ်အဲဒီတော့ဟောခဲ့ပြီးကြတဲ့ကစပြီးတော့နေစဉ်နေတိုင်းသစ္စာတရားတွေစက္ကဟောကြားလို့ယနေ့တိုင်ပဲဘုန်းကြီးတို့တရားဓမ္မတွေကသစ္စာတရားတွေမရောက်ဘူးလားရောက်တယ်အဲ့ဒီသစ္စာတရားကိုစတင်ပြီးတော့ဟောခဲ့တာဘယ်လိုပါလဲမြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားကဟောခဲ့ပြီးတဲ့နောက်သံဃာတော်ရှင်တတိကလည်းပဲဘုရားရှင်ကရုဏာကြီးပြိနိဗ္ဗာန်စံပြီးတဲ့နောက်ပိုင်းမှာဘုရားရှင်ကရုဏာကြီးဟောကြားတော်မူတဲ့သစ္စာတရားတွေလက်သိခံပြီးတော့ဟောခဲ့ကြလို့တရားဓမ္မတွေယနေ့သစ္စာတရားသိခွင့်ပြရားမူလာကြပါလားအေးဒါကြောင့်ယနေ့လည်းပဲအားလုံးသောဒကာဒကမအပေါင်းပရိသတ်အပေါင်းသရောကောင်းတော်တရေတိတရားတရားသာခြင်းလားလားသစ္စာတရားဤသာခြင်းလားလားသစ္စာတရားဤသာခြင်းလား ဒီလိုမလားအဲ့ဒီသစ္စာတရားကြီးဘာဖြစ်လို့ဓာကျင်တာလဲပြီးတော့ငြိမ့်ကြရခြင်းတော့ဘာဖြစ်လို့ဓာကျင်တာတော့အငြိမ့်ကြရခြင်းတော့ဘာဘာဖြစ်လို့ငြိမ့်ကြရခြင်းတာလဲပြီးတော့မိမိရဲ့သဏ္ဍာန်မှာจิตေသာဆိုတဲ့အပုံမိတွေကတော့ဟောဟောတောက်လောင်နေပါလေဘာတွေတောက်လောင်နေပါလေကိလေသာပုံမိတွေတဟောဟောမတောက်လောင်ဘူးလားတောက်လောင်နေလားကတ္တာရကဆိုတဲ့ဣတိသာမိတိဒီတိုင်းဒီနဲ့တောင်းလောင်နေတယ်။ဒေါသဆိုတဲ့ဣတိသာမိတိဒီတိုင်းဒီနဲ့တောင်းလောင်နေတယ်။မောဟဆိုတဲ့ဣတိသာမိတိဒီတိုင်းဒီနဲ့တောင်းလောင်နေတယ်။နော်။အဲဒီတော့တောင်းလောင်နေတဲ့အတွက်ဒဂါရမရဲ့စိတ်ထဲမှာမြင့်နွားမှုတွေမဖြစ်ဘူးလားဖြစ်နေရလား။ဗာမိတိတောင်းလောင်နေတော့ပါလေ။ဣတိသာမိတိတောင်းလောင်နေလို့အဲ့ဒါကိလေသာမိတွေတောင်းလောင်နေလို့ဒီမျိုးရဟာရယာနှလုံးသားရင်မြန်ပါအပြဲတဲ့ရှင်သွန်းနေရပါလေ။အဲ့ဒါကျင့်ကြနေတဲ့ဟာရယာနှလုံးသားရင်မြန်ကိုတဲ့သစ္စာဆိုတဲ့သိတဲ့သိကြောသတိပြီးတော့ဖြူစင်အောင်လုပ်ဖို့မလိုဘူးလားလို့အဲ့ဒါသစ္စာဆိုတဲ့သိနဲ့သစ္စာဆိုတဲ့ရေစင်ရေကြတဲ့ဖြူစင်အောင်လုပ်လိုက်တဲ့အခါမှာကိလေသာတရားတွေတဲ့ကျင့်စင်သွားပြီဖြူဘုရားရေကံအားရဟာရနှလုံးသားရင်းခြင်းသည်မစင်ကြဘုရားစင်ကြသွားပါလားအဲဒါစင်ကြသွားရင်အငြိမ့်ချက်တွေကိုဘုရားဘုရားရအငြိမ့်ချက်တွေရမယ်ဒီလိုမလားအဲဒါအငြိမ့်ချက်တွေရသွားမယ်ဆိုရင်တဲ့ကိလေသာတရားတွေသုံးခန်းတော့အငြိမ့်ချက်တွေရသွားမယ်ဆိုရင်သောတာပန်လည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးလားသက္ကရာကံလည်းဖြစ်နိုင်တယ်အတာကံလည်းဖြစ်နိုင်တယ်ယဟန္တာလည်းအဲ့တော့သောတာပန်သက္ကရာကဒါကယရဏာမြတ်ဖြစ်သွားမယ်ဆိုရင်အငြိမ့်ချက်တွေပြည့်ပြည့်ဝဝဘုရားဝိရရပါပါရသွားပါလိမ့်မယ်နော်အဲ့ဒါကြောင့်မလို့ယနေ့ဘုန်းတော်ဒကာသမားတွေရဲ့သစ္စာတရားသာကြားချက်လို့ဒီသစ္စာပြောင်းပြုလုပ်ပေးတာလားအရိယာပြောင်းပြုလုပ်ပေးတာလားအရိယာပြောင်းပြုလုပ်ပေးနိုင်တဲ့အလုပ်တွေပါဒီလိုမလားအဲ့ဒီတော့အရိယာပြောင်းပြုလုပ်ပေးဖို့ရန်အတွက်သစ္စာတရားတွေသာကြားရပါမယ်သစ္စာတရားနာကြာယုံနဲ့လုံလောက်ပြီလားမင်းတို့ဘလုံးလောက်သိမယ်။နာကြာပြီတော့ဘာဆက်လို့ရအောင်ပါလဲ။သစ္စာတရားကိုရှင်းပြရမယ်။ဘာဆက်လို့ရပါတော့။သစ္စာတရားကိုရှင်းပြရမယ်။အလောကဗလမျိုးတော့လက်မျိုး။နမတ်နဲ့လောကဘာပါလဲ။သစ္စာတရားကိုနာကြာရမယ်။နမတ်နဲ့အလောကသစ္စာလို့ရှင်းပြရမယ်။ဘယ်နှမျိုးတော့ဒီလိုဆိုရင်ဉာဏ်မှုလိုခြင်းတဲ့ဒကာရမတိုင်းဒကာရမတိုင်းဉာဏ်မှုလိုခြင်းတဲ့ပုဂ္ဂိုလ်ရပုဂ္ဂိုလ်ရလုံးရပြန်လို့ဘယ်လိုမျိုးရှိတော့နံပါတ်၄ကသစ္စာတရားသာကြားရမယ်နံပါတ်၄ကသစ္စာလို့ဒီအားထုတ်ရမယ်ဒီလိုမလားဒါကြောင့်သာကဆိုပါလေဇုဝေဟေတုဇုဝေပစ္စယာသာဝကသသမ္မာဒိဋ္ဌိယဥပါဒာယပရဒေါသကောသောသစ္စာနုတ္တိသစ္စာသမ္မာမနတိကာရောသာကမဆိုဘူးလားဆိုတာဇုဝေဟေတုဇုဝေပစ္စယသာဝကတသမ္မာဒိဋ္ဌိယဥပါဒယသာဝကတဘုရားရှင်ကရောမြတ်ကြီးရဲ့အရိယသာဝကတရားရဲ့သမ္မာဒိဋ္ဌိယဥပါဒယသမ္မာဒိဋ္ဌိထိုးတဲ့ဘက်ကတရားရှင်ကောင်းရှင်းပြရဖို့ရန်ပစ္စယကြောင့်တရားတို့ဒီကဇုဝေနှစ်ပါးတို့သာသည်ခေတ္တအကြောင်းတရားတော်ဒီကဒုဝိတ္တပါတို့သာသည်ဘယ်နှပါလဲတော့အဲ့ဒီနှစ်ပါးကပါလဲဆိုရင်တဲ့နော်ဇုဝိဟိတ္တဇုဝိပစ္စယသာဝကတ္တသမ္မာဒိဋ္ဌိယဥပါဒယပရာဒေါသရောသောသစ္စာလူတ္တိသစ္စာတရားကိုနာကြားပြရပါလိနာကြားပြရပါတော့ပရာဒေါသရောသောသစ္စာလူတ္တိသစ္စာတရားကိုနာကြားပြရမယ်ဣဇာဣဇာသမ္မာမနတိကာရောတစ္ဆာလို့ဒီအားထုတ်ပြရမယ်။လောယပေလောကဘယ်မျိုးရှိတော့နံပါတ်၄ကတစ္ဆာတရားဤနာကြပြရမယ်။နံပါတ်၃ကတစ္ဆာလို့ဒီအားထုတ်ပြရမယ်။ဒီလိုမလား။အဲဒီတော့တစ္ဆာတရားနာကြပြီးတစ္ဆာတရားနာကြနေုံနဲ့လည်းပဲလောကန်းနေသိပြီလား။အားထုတ်လို့ရပါတော့။သစ္စာတော့ဒီဆက်လက်ပြီးတော့အားထုတ်ပြကြရမယ်ကျေလို့မလားအရိယဘုန်းတော်ဒကာရမတွေဒီနေရာမှာအရိယဖြစ်ဖို့ရန်အတွက်သ ဘုရားရှင်ကရုဏာကြီးရဲ့တပည့်သာဝကဖြစ်ဖို့ရန်အတွက်တရားနာတယ်တရားနာတယ်ဆိုတာရိုးရိုးတရားနာရပါလားသစ္စာတရားနာရပါလားရိုးရိုးတဏ္ဍာခေါင်းကြီးတို့ဇာလသက်ခွဲ့ဇာလသက်ခွဲ့လောက်ဟောယုံပြောယုံနဲ့ဒီတရားနာယုံနဲ့ဘုရားရှင်ကရုဏာကြီးပြောခဲ့တဲ့စေတနာနဲ့ကိုက်ညီပြီလားမင်းကြီးအဲ့တရားပြုနာမဘုရားရှင်ဟောတဲ့သေဒနာနဲ့ကိုက်ကြည့်ရပါလားသစ္စာတရားနာမဘုရားရှင်ရဲ့သေဒနာနဲ့ကိုက်ကြည့်ပါဟုတ်တယ်မလားသစ္စာတရားမောဝဲနဲ့တရားတရားနာရဲ့သေဒနာနဲ့ကိုက်ကြည့်ပါမလားအဲ့ဒီတော့အရိယသာဝကတယောက်ပြောပေါ်ရတဲ့ဗာတရားတွေနာပြရမယ်သစ္စာတရားတွေနာပြရမယ်အဲ့ဒီတော့သစ္စာတရားတွေနာပြပြီးတော့အဲ့ဒီသစ္စာတရားတိုင်းကြည်ညာချက်ကိုအာထောင်လိုက်တဲ့အခါကျတော့သစ္စာတရားတွေသိခွင့်မရဘူးလားရပါမလားသစ္စာတရားတွေသိခွင့်ရပါမယ်သစ္စာတရားတွေသိမှနိဗ္ဗာန်ရောက်မယ်သစ္စာတရားတွေသိမှဉာဏ်ကြရမယ်သစ္စာတရားတွေသိမှသောတာပန်သက္ကရာကသက္ကသတိဖြစ်မယ်သစ္စာတရားတွေသိမှဘုရားရှင်ရဲ့တပည့်သာဝကစစ်စစ်ဖြစ်မယ်ဒီလိုမလားသစ္စာတရားမသိဘဲနဲ့ဉာဏ်ကြရနိုင်ပါမလားသစ္စာတရားမသိဘဲနဲ့အရိယာဖြစ်နိုင်ပါမလားသစ္စာတရားမသိဘဲနဲ့ဘုရားရှင်ရဲ့တပည့်သာဝကစစ်စစ်ဖြစ်နိုင်ပါမလားသစ္စာတရားမသိဘဲနဲ့နိဗ္ဗာန်ရနိုင်ပါမလားဒီလိုဆိုရင်နိဗ္ဗာန်ဆိုတဲ့ဉာဏ်ကြရခြင်းတဲ့အခါကသာဒီပါသစ္စာကပါသစ္စာသိအောင်ကြိုးစားပေးရပါလေသစ္စာသိသစ္စာတရားသိအောင်ကြိုးစားပေးရမယ်ဒီလိုမလားသာတိအောင်ကြိုးစားပြရပါတော့သစ္စာတရားသိအောင်ကြိုးစားပြရမယ်ဒီလိုမလားသစ္စာတရားသိအောင်ကြိုးစားပြဖို့ရတယ်ပဲကိုယ်ကိုယ်တိုင်သိအောင်မကြိုးစားခင်မှာနားလည်အောင်မနာကြရဘူးလားနာကြရပါလားနာကြရမယ်ဒီလိုဆိုတော့နာကြတာကပထမစိတ်နာကြတာကဘာလို့တရားအားထုတ်တာကဒုတိယစိတ်နာကြတာကအားထုတ်တာကဒုတိယဆင်းဒီလိုမလားအဲဒီတော့ယခုလိုတရားဓမ္မတွေလာရောက်တာကြားနေရင်ဒီအရိယသာဝကဖြစ်ဖို့ရန်အတွက်ပရမစိတ်ကိုဆောင်ရွက်ပေးနေခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပါနော်ကာမိတာကသစ္စာတရားဤလာကြားရတော့ပင်ဆိုတော့ဘုန်းကြီးတို့ကလည်းသစ္စာတရားဟောရမယ်တောင်းမရှိဘူးလားရှိတယ်ဒကာမတွေကဗာတရားသာကြားနေတာတော့သစ္စာတရားသာကြားနေတာသစ္စာတရားနာရခြင်းတရားဓမ္မတွေကိုခေါင်းကြီးတို့ကလည်းဗာတရားဟောရပါလေသစ္စာတရားဟောရမယ်ဒီလိုမလားတရားတရားဟောလို့ရပါလားအဲဒီတော့သစ္စာတရားနာကြဖို့ရန်အတွက်သစ္စာတရားတွေဟောပြရမယ်သစ္စာတရားတွေဟောပြီးတော့သစ္စာက၄မျိုးရှိတယ်ဘယ်မျိုးရှိတော့အဲဒီ၄မျိုးရှိတဲ့အထက်မှာအဓိကသိရမယ်သစ္စာကဒုက္ခသစ္စာဗာသစ္စာတော့သစ္စာတသစ္စာတရားကခန္ဓာပါ။အဲဒီသစ္စာ၄ပါးထဲမှာအဓိကသိရမယ်သစ္စာကဘာသစ္စာ။ဒုက္ခသစ္စာဒီလိုမလား။ဒီလိုဆိုတော့ခေါင်းကြီးတို့ကဓမ္မတွေကလည်းပဲသစ္စာ၄ပါးလို့ဆိုပေမဲ့တကယ်နာကြရမှာကဘာသစ္စာကိုနာကြရမယ်။ခေါင်းကြီးတို့ကလည်းဘာသစ္စာအကြောင်းဟောရမယ်။ဒုက္ခသစ္စာအကြောင်းဟောရမယ်။ရမလားအရိဒါဒုက္ခသစ္စာအကြောင်းဟောရမယ်ဆိုတော့ဒုက္ခသစ္စာဆိုတာဘာပါလိမ့်တယ်လဲလို့မေးရင်ခန္ဓာ၅ပါးဒုက္ခသစ္စာကဘယ်လိုပြောတာလဲခန္ဓာ၅ပါးအဲဒီခန္ဓာ၅ပါးဆိုတာကဘယ်လိုတွေပါလဲရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာပြန်ပြောကြည့်တယ်ခန္ဓာဘယ်နှပါးလို့အဲဒီခန္ဓာ၅ပါးကဘာသဘောရှိတယ်လို့မင်းရင်တော့ရူပခန္ဓာပေါင်းပြန်တဲ့သဘောတရားအစုဒါတို့ရဲ့သဘောပေါ့လားပြန်ပြောအားလုံးဆိုကြည့်စမ်းရူပခန္ဓာပေါင်းပြန်တဲ့သဘောတရားအစုရသမဲဘုန်းကြီးကရှေ့ကဆုံးပြီမဲ့ရူပခန္ဓာပေါင်းပြန်တဲ့သဘောတရားအစုပေါင်းပြန်တဲ့သဘောတရား ေဒနာခန္ဓာခန္ဓာမှုသဘောတရားအစုသင်ညက်ခန္ဓာသင်ညက်ခန္ဓာမှတ်သားမှုသဘောတရားအစုသင်္ခါရခန္ဓာပြုမြင်မှုသဘောတရားအစုဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားအစုသာရိနိယမအပေါင်းကြီးတော့နောက်ဆုံးသက္ကလောလေးကိုနောက်ဆုံးသက္ကလောလေးကိုအစုလို့ဒီလိုပြောလိုက်တာနော်အစုဆိုတာကသူ့ပေါင်းထားတာကိုပြောတာဘာကိုပြောတာနော်သူ့ပေါင်းထားဘာကိုသူ့ပေါင်းထားလဲပြီးတော့သဘောတရားတူတာလေးကိုသူ့ပေါင်းထားဘာလဲသဘောထားတော့သဘောတရားတူတာလေးကိုသူ့ပေါင်းထားတာပါဠိလိုကတော့ခန္ဓာပေါ့ပါဠိလိုကဘာတော့မြန်မာလိုကသုပါဠိလိုကခန္ဓာမြန်မာလိုကသုအဲဒီတော့ရူပခန္ဓာဆိုရင်ရူပနဲ့ခန္ဓာနဲ့ပေါင်းတော့ရူပခန္ဓာရူပကပေါင်းပြန်မှုခန္ဓာကသုရူပကပေါင်းပြန်တဲ့သဘောတရားခန္ဓာကသုရူပခန္ဓာပေါင်းပြန်တဲ့သဘောတရားသုဒီလိုမလားနောက်တစ်ခါဝေဒနာကခံစားတဲ့သဘောတရားခန္ဓာကအစုနှစ်ခုပေါင်းလိုက်တော့ဝေဒနာခန္ဓာခံစားမှုသဘောတရားအစုနောက်တစ်ခါသိညာခန္ဓာဆိုပြန်တော့လည်းပဲသိညာကဘာလဲတော့မှတ်သားတဲ့သဘောတရားခန္ဓာကအစုနှစ်ခုပေါင်းလိုက်တော့ခံစားမှုသဘောတရားအစုနောက်တစ်ခါသင်္ခါရခန္ဓာကိုခေါ်လိုက်တော့သင်္ခါရနဲ့ခန္ဓာသင်္ခါရကဘာလဲတော့ပြုမြင်မှုသဘောတရားခန္ဓာကအစုတစ်ခုပေါ်လိုက်တော့ပြုမြင်မှုသဘောတရားအစုနောက်တစ်ခါဝိညာဏခန္ဓာပါလဲဒီတိုင်းပါပဲဝိညာဏကသိမှုသဘောတရားခန္ဓာကအစုတစ်ခုပေါ်လိုက်တော့သိမှုသဘောတရားအစုဒီလိုမလားအဲဒီတော့အစုသရာကဘယ်ပါဠိကပါတဲ့သကလုံးနဲ့ဘယ်ပါဠိကိုပြောတဲ့သကလုံးပါလဲခန္ဓာကိုပြောတဲ့သကလုံးဒါကြောင့်မလို့အစုလို့ဒီလိုပြောလိုက်အစုကတည်းကမြန်မာလိုပြန်ပြီးတော့ပြောလိုက်ရင်စုထားဟုတ်တယ်မဟုတ်လားအစုကဘာလို့ထားတာတော့စုထားတာဘာလို့စုထားတာပါလဲသဘောတရားတွူလာတယ်ကိုစုထားဘာလို့စုထားတော့သဘောတရားတွူလာတယ်ကိုစုထားတာနော်ကျန်တာလေးပြန်ပြောလိုက်ပါဦးရူပခန္ဓာပေါင်းပြန်တဲ့သဘောတရားအစုဝေဒနာခန္ဓာခံစားတဲ့သဘောတရားအစုသိညာခန္ဓာသာသားတဲ့သဘောတရားအစုသိခါတဲ့ခန္ဓာပြုမြင်တဲ့သဘောတရားအစုဝိညာဉ်နဲ့ခန္ဓာသိတဲ့သဘောတရားအစုကျန်ဆိုကြည့်လိုက်ပါဦးရူပခန္ဓာပြောတဲ့တရားကဘာကြောင့်ပြောတဲ့တရားနာရပါလဲ ခန္ဓာအကြောင်းပြောတဲ့တရားသာရမယ်ဒီလိုမလားကဲကဗျာအဲ့ဒီခန္ဓာ၅ပါးဆိုတာကအရင်ပြောလိုက်တဲ့အခါကျတော့ရူပခန္ဓာကယုံတရားဗာတရားတော့ဝေဒနာခန္ဓာကနာတရားဝေဒနာခန္ဓာကသင်္ခေခန္ဓာကသင်္ခါရခန္ဓာကဝိညာဉ်နဲ့ခန္ဓာကအလုံးပေါင်းလိုက်တဲ့ယောခန္ဓာကဘယ်နှပါးလက္ခဏာကဘယ်နှပါးဒါတိတိချာချာမှတ်တော့ဒါဘုန်းကြီးတို့အခြေခံကလေးတွေစပြီးတော့ပြောပြပါမယ်ဟုတ်လားမဟုတ်လားအရိယာတိအခြေခံကလေးတွေမပိုင်လို့ရှိရင်ရှင်းသက်သွားရမယ်လို့ကဘယ်လိုမှမဖြောင့်ပြုတ်နိုင်ဘူးဒါကြောင့်ရှင်းသက်သွားရမယ်လက္ခဏာမှာဖြောင့်ပြုတ်နိုင်ဖို့ရန်ဒီအခြေခံကလေးတွေကြိုတင်ပြီးတော့သိထားဖို့လိုအပ်ပါလေကဲကောင်းပြီဒါပြန်ပြောယောခန္ဓာကဘယ်နှပါးဘာလဲခန္ဓာကဘယ်နှပါးအလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးအဲ့ဒီခန္ဓာ၅ပါးကိုတဲ့အချင်းချင်းလိုက်တော့ယုံတရားနဲ့နာတရားဒီလိုမလားအဲ့ဒီယုံတရားကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တော့နာတရားကလည်းဖြစ်ပြီးရင်ဖြစ်ပြပါသစ္စာဩဒီလိုဆိုတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာတခြားမှမဟုတ်ဖြစ်နေခန္ဓာ၅ပါးဖြစ်ပြဒုက္ခသစ္စာယုတ်တ္တဓမ္မဖြစ်ပြဒုက္ခသစ္စာဒီလိုမလားအားလုံးဆောင်ပြီးတော့ပြောလိုက်မယ်ဆိုရင်ခန္ဓာ၅ပါးယုတ်တ္တဓမ္မဖြစ်ပြဒုက္ခသစ္စာတရားဆိုကြည့်လိုက်ကံခန္ဓာ၅ပါးယုတ်တ္တဓမ္မဖြစ်ပြဒုက္ခသစ္စာတရားကြံပြောလိုက်ကံခန္ဓာ၅ပါးယုတ်တ္တဓမ္မဖြစ်ပြဒုက္ခသစ္စာတရားအဲ့ဒီတရားပေါ်လာရရင်သစ္စာတရားနာကြရတာပဲမဟုတ်လား။ဘာတရားနာကြရတာတော့သစ္စာတရားနာကြရတယ်ဒီလိုမလား။အဲ့ဒီတော့ဘုန်းကြီးတို့ကလည်းသစ္စာတရားဟောတော့မယ်လို့ဆိုတော့ခန္ဓာတရားလည်းဟောပြရမယ်၊ယုတ်တရားလည်းဟောပြရမယ်၊ဖြစ်သောပြသောဖြစ်ပြတရားလည်းဟောပြရမယ်။အဲ့ဒီတရားတွေဟောရင်ဉာဏ်တရားလားသစ္စာတရားလား။ဒေဂါရမတွေကလည်းဒီတရားကိုပဲဓာတ်ချပြရပါပဲမဟုတ်လား။အဲ့တော့ဒါကြားသိလိုက်ရင်လည်းတရားတရားဖြစ်ပါလားသစ္စာတရားဖြစ်ပါလားဟောပြီးသစ္စာတရားတရားသစ္စာလားဒုက္ခသစ္စာလားဒုက္ခသစ္စာခန္ဓာဘယ်နှပါးအချင်းချင်းလိုက်တော့ဘာတရားနဲ့ဘာတရားဖြစ်ပြီးရင်ဘာဖြစ်တတ်တော့အဲ့ဒီဖြစ်တဲ့ဘာသစ္စာဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတရားဒီဘယ်သူကြောင့်ဖြစ်တယ်လဲပြီးတော့သမုဒိယသစ္စာကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်ပါလဲအကြောင်းတရားကဘာသစ္စာအကြောင်းတရားကဘာသစ္စာဒုက္ခသစ္စာမိမိတို့ရဲ့တဏ္ဍာမှာရထားတဲ့အကြောင်းတရားဘာသစ္စာတွေရထားတာပရိသတ်သမုပ္ပါဒ်ဆံဝိဓမ္မတိအဖွဲ့ကိုကြည့်ကြည့်လိုက်ဘာသစ္စာလို့ရထားတော့အဲဒီဒုက္ခသစ္စာတွေရှားပါရှိတာလားမိမိတဏ္ဍာမှာရှိတာလားအကြောင်းတရားလားအကြောင်းတရားလားအဲအဲ့ဒီအကျိုးတရားပရိသတ်သဘောကရှင်းလိုက်ရင်တော့ဘယ်လိုပြောတော့ဝိညာဉ်နဲ့ယောက်သနာယေနနာသတ္တဝေဒနာဒီလိုမပြောဘူးလားပြောတာအဲ့ဒီဝိညာဉ်နဲ့ယောက်သနာယေနနာသတ္တဝေဒနာတရားခုနပြောခဲ့တဲ့ခန္ဓာ၅ပါးနဲ့အတူတူပဲလို့မှတ်လားဟုတ်တယ်မလားနာမည်သာတွဲပြနေတာတရားချင်းကတော့သိချာတာအတူတူလားနာမတိဝိညာဉ်ဝိညာဉ်နဲ့ဝိညာဉ်နဲ့ခန္ဓာဝိညာဉ်ရဲ့ဘာခန္ဓာတော့နောက်တစ်ခါနမတိကဘယ်လိုဖြစ်တော့နာယောအဲဒီနာယောဆိုတဲ့နေရာမှာလံဆိုတာကဒီတသိက်နာဆိုတာဘာလဲတော့အဲဒီတသိက်ကိုခန္ဓာပွားလိုက်တော့ဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာအခုနပြောတဲ့ခန္ဓာ၅ပါးတော့ဝင်သွားတာမဟုတ်လားပြန်ပြောနာတရားကိုခန္ဓာပွားရင်ဘယ်နှပါးရမယ်နာတရားကိုခန္ဓာပွားရင်၃ပါးနတရားနတရားလားသရေတရားလားသရေတရားကိုခန္ဓာပေါ်ရင်ဘယ်နှပါးဘယ်ခန္ဓာလဲတော့ဝိရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာသတိခေကြပါတော့နောက်တစ်ခါဉာဏ်ယောဆိုတော့ယုတ်တရားကခန္ဓာပေါ်ရင်ဘာခန္ဓာပါလဲရူပခန္ဓာဘာခန္ဓာလဲတော့ကျန်တာကပြန်ပြောဝိညာဉ်ဒီဘာခန္ဓာဝိညာဉ်နဲ့ခန္ဓာနာမဘာခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာ ယောက်ကမာခန္ဓာရုပ်ခန္ဓာဒီလိုမလားသောဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့ဘဏ္ဍယုံပြီးတော့ဘုလို့တွေ့တော့သလာယရဏသလာယရဏကအာယရဏ6ပါးပါတဲ့နော်သလာယရဏကအာယရဏဘယ်ပါတော့အဲ့ဒီအာယရဏ6ပါးကိုပါရိတော့ရေးပြကြည့်လိုက်မယ်ဆိုရင်သက္ခုသောတာကာနာသေဝါကာယမနာဒီလိုမလားကြံရစီလားသက္ခုသောတာကာနာသေဝါကာယမနာကဲပါရိတော့မှတ်ရဖြစ်ပါလေမြန်မာလိုပြောကြည့်လိုက်ကြပါစို့သက္ကုသရာကတိချလာမျက်စိလားဟောပြီမျက်စိဟောရင်မျက်စိအောင်ကြီးမဟုတ်ဘူးအထက်ကအကြည့်ချက်လေးဒီလိုမလားအဲ့ဒါကြောင့်မလို့အကြည့်ချက်လေးပါဆက်ပြောလိုက်တော့မျက်စိဆိုင်ကြီးနံပါတ်1နော်နောက်တစ်ခါနံပါတ်2ကပါတော့နားကြီးနံပါတ်3ကနှာခေါင်းကြီးနံပါတ်4ကလျှာကြီးဟောနံပါတ်5ကျတော့ကိုယ်ကြီးခန္ဓာကိုယ်တစ်ခုလုံးကအကြည့်တာကလေးရှိတယ်။ဟုတ်တယ်မလား။အကြည့်တတ်တာဘာပြောတာလဲဆိုတော့သိအောင်လုပ်နိုင်တဲ့စွမ်းရည်ကလေး။နော်။သိအောင်လုပ်နိုင်တဲ့စွမ်းရည်ကလေးဒီတခြားကအကြည့်တာလား။အကြည့်တာကလေးခန္ဓာကိုယ်ကမရှိဘူးလားရှိ။ဒါကလေးနဲ့သွားကြင်ကြင်ကမ္မမလီဘူးလားသိလား။အကြည့်တတ်ရှိလို့သိတယ်။အကြည့်တာမရှိရင်မသိဘူး။အဲ့ဒါကိုအကြည့်တတ်လို့ခေါ်တယ်နော်။ကျွန်တော်ကကြားတော့နံပါတ်6ကသိ။နံပါတ်6ကဘာလဲနော်။စိတ်ကြရတာအကြည့်ကြမယ်မခေါ်တော့ဘူးစိတ်လိုပဲခေါ်တယ်။ကဲပြန်ပြောသတ္တယရဏ6ပါးဘယ်လိုလဲတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အဲ့ဒီ6ပါးဒီတခြားကသတ္တယရဏလားအဲ့ဒီ6ပါးကမျက်စိနာနဲ့ကတရားကိုစိတ်ကယုံမျက်စိနာနဲ့ကတရားကိုကယုံယောက်ျားကဘာခန္ဓာလဲတော့ရူပေခန္ဓာစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာဟုတ်တယ်မလားမျက်စိနာနဲ့တော့တရားကိုကရူပေခန္ဓာစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာရှင်းသာလိုက်တဲ့အခါကျတော့သတ္တယရဏပြည့်စည်ရမှာလို့လဲတော့သတ္တသည်စိတ္တိတရားရှိတဲ့အတွက်သင်္ခါရခန္ဓာဘာခန္ဓာတော့သတ္တကသင်္ခါရခန္ဓာနောက်ဝေဒနာကဘာခန္ဓာပါလဲဝေဒနာခန္ဓာဒီလိုမလားအဲဒီတော့ဝိညာဉ်ရောသတ္တရဏဖတ်တဝေဒနာဓာတ်မျိုးကိုအခုနပရမသောပြောခဲ့တဲ့နာမည်တွေနဲ့ရေးသွင်းကြည့်လိုက်တယ်ဆိုရင်ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသိက္ခာရခန္ဓာဝိညာဉ်ရဲ့ခန္ဓာခန္ဓာပရမယအဲဒီခန္ဓာ၅ပါးအကြည့်ချုပ်လိုက်တော့ယောက်တရားနဲ့တန်တရားဖြစ်ပြီးရင်ဖြစ်ပြပါသစ္စာသုတ္တာသစ္စာခန္ဓာ၅ပါးယုတ်တန်၅ပါးဖြစ်ပြဒုက္ခသစ္စာတရားကျန်သူသာအဲ့ဒီတရားတွေဒုက္ခသစ္စာတရားတွေသူကလည်းသူဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းတရားကိုရှာကြည့်လိုက်တော့ပရိသတ်သမုပ္ပါဒဓပ္ပတိအဘက်ကိုကြည့်ကြည့်လိုက်ပါအကျိုးတရားလို့ရေးထားတာလားအကြောင်းတရားလို့ရေးထားတာလားအကြောင်းတရားဘယ်လိုလဲဘယ်လိုပါလဲအဝိဇ္ဇာနဲ့သင်္ခါရပါတိသာရောသမုရိယသစ္စာအတိတ်ကာလကအတိတ်ရဲ့ကြောင့်သမုရိယသစ္စာကြောင့်ပစ္စုပန်သန္တံပါခန္ဓာ၅ပါးဒုက္ခသစ္စာတရားလာကြပါလေဒီလိုမလားအဲ့တော့သိလိုက်တဲ့အခါကျတော့ဟောသစ္စာတရားကိုလည်းမသိရဘူးလားသိသွားရလားဗာသစ္စာကိုအဓိကသိလိုက်ရတော့ဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာတရားကြောင့်ဖြစ်တာလားသမုဒိယသစ္စာကြောင့်ဖြစ်တာလားသမုဒိယသစ္စာကအကြောင်းတရားဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကဒုက္ခသစ္စာကအကြောင်းတရားနဲ့အကျိုးတရားသိရင်လည်းသစ္စာသိလိုက်တာပဲဟုတ်လားဗာသိလိုက်တာတော့အဲ့တော့သစ္စာသိလိုက်လို့မိမိကိုယ်တိုင်သိပြီးတဲ့နောက်တော့မိမိရဲ့ခန္ဓာထဲမှာဉာဏ်ဆိုင်ပြီးတော့ဝိပဿနာရောက်သိသွားလိုက်တယ်ဆိုရင်ဒကာဓမ္မတွေသောတာပန်မဖြစ်ဘူးလားဖြစ်နိုင်လားဖြစ်နိုင်တာသစ္စာတရားသိသွားလို့လားသစ္စာတရားသိသွားလို့လားအေးယောက်ျားပြတဲ့ဒီဘုရားမြတ်ကြီးလက်ထဲတော့ခါကလာတော့ကနော်ဘုရားရှင်ဘုရားမြတ်ကြီးရဲ့လက်ဝဲတော်ရလက်ရတော်ရန်မထေရကြီးတစ်ပါးရှိတာပေါ့ တို့ရဲ့ဘွဲ့တော်ကဘယ်လိုခေါ်တယ်လဲဆိုရင်အရှင်သာရိပုတ္တရာနဲ့အရှင်မဟာမောက္ခဏ္ဍာ
အလောပသိတာသောတာပန်ဖြစ်သွားခဲ့ပါလေ။ဒါဖြစ်သွားခဲ့တော့စကြရောက်ဖြစ်သွားတာလားသစ္စာတရားသိလို့ဖြစ်သွားတာလား။အငိမ့်ရတော်မြာဝရရပါ။နိဗ္ဗာန်တော်မြာဝရရပါ။အေးအဲဒီတော့ဘုန်းကြီးတော်ဒကာရမတွေပဲ။နိဗ္ဗာန်ဆိုတဲ့အငိမ့်ရကြင်ပါတယ်ဆိုရင်ဘာသိအောင်လုပ်ရပါတော့။သစ္စာတရားသိရင်ပြန်လာတော့ဘာတရားသာရမယ်။လောရမယ်လောကဗန္ဓမျိုးနှမျိုးသဗ္ဗိကသစ္စာတရားနာရမယ်သဗ္ဗိကသစ္စာလို့အားလို့ရမယ်အဲ့ဒီတရားကိုပြောတဲ့အခါပြည့်စုံကျိုးစားပါရမယ်ဆိုရင်ဒဂရမတွေပြောခြင်းနဲ့သစ္စာတရားနဲ့ဘုရားမူလာရပါလားနိဂံနဲ့ဘုရားမူလာရပါလားသောတာပန်ဒဂရကတာကယရဏာနဲ့ဒီမူလာဖြစ်ပါဆရာကြောင့်ပြောတော့အင်းတရားကျင်ပါတယ်ဆိုရင်နိဗ္ဗာန်ရကျင်ပါတယ်ဆိုရင်သစ္စာတရားနာကြရမယ်သစ္စာလို့ဒီအားထုတ်ရမယ်ဘာလို့မလဲအဲဒီအတော့ငယ်ရောက်လာရင်ဒီမျိုးလိုချင်တဲ့ဒိဋ္ဌိဆန္ဒရပါလိမ့်တယ်เนาะအဲဒါကြောင့်ဒိဋ္ဌိဆန္ဒရအောင်သစ္စာတရားနာကြပြီးသစ္စာလို့ဒီအားထုတ်ရပါလို့ဆံကြောရင်းနဲ့နာရင်စိတ်ဖြစ်တဲ့အတွက်သာဓုတော်ကြောကြဖို့လို့